Syria နိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်အတွင်းလူပေါင်း 6,000 ကျော်တေဆုံသွားခဲ့ပြီးဖြစ်ကြောင်းစစ်ဆက်တေချာတဲ့စုံစမ်းလေ့လာမှုတွေကနေဖော်ပြထားတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးနာဝီပေလေးကဂျနီဗာမြို့မှာဘူရူနေမှာသတင်းစာထုတ်ဘူရူနေကသတင်းထုတ်ပြန်ရမှာအခုရရှိတဲ့တေဆုံသူအရေးအတွက်စီးရင်ကိုနေရာ900ကနေစုဆောင်းရရှိထားတဲ့အချက်လက်တွေကိုအခြေခံပြီးတော့ရယူခဲ့တာဖြစ်တယ်လို့ပြောပါတယ်။ပြည်ထောင်နိုင်ငံမှာအခြေစိုက်တဲ့ Syria လူခွင့်ရေးလေလာစောင့်ကြည့်နေတဲ့အဖွဲ့အစည်းကတော့နှစ်နှစ်နီးပါးဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်တွင်းတေဆုံးသူရေအတွက်ဟာ4000ကျော်လောက်ရှိတယ်လို့ပြောပါတယ်။လေလာစောင့်ကြည့်သုံးသက်သူတွေဟာလာပေါင်းအတန်ကြာလူထုအတွင်းမှာရောတိုက်ခိုက်နေသူတွေရဲ့ဂျားမှာပါဖြစ်ပွားခဲ့တဲ့တေဆုံးမှုစီးရင်တွေကောက်ယူစုဆောင်းခဲ့တာဖြစ်တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။လူခွင့်ရေးကော်မရှင်နာမင်းကြီးနာဝီပေလေးကထောင်ပေါင်းများစွာသောဒဏ်ရာရထားသူတွေဟာထပ်ပြီးတော့တေဆုံးမှာကိုစိုးရိမ်ပူပန်မှုဖြစ်ရကြောင်းလည်းပြောပါတယ်။